လောက်အားခဒူဘေးရဲတောင်းဆိုတဲ့ရွှေပြည်သားမျိုးနဲ့ပေါင်ချင်းဖက်နက်ဆက်ယုံကအလုတ်သမားနှစ်ဒါဇင်ကျော်ပြီးခဲ့တဲ့ရက်ပိုင်းကအလုတ်ဖြုတ်ခံခဲ့ရတာကြောင့်အလုတ်သမားတို့ဆန္ဒပြခဲ့ကြပါတယ်။ခွင့်မပြက်ကွက်လို့အလုတ်ဖြုတ်တာလို့နာမည်မဖော်လို့သူဆက်ယုံတာဝန်ရှိသူတယောက်ကပြောပေမဲ့အလုတ်သမားတွေဖက်ကတော့သူတို့အခွင့်အရေးကိုကြားခံညှိနှိုင်းပေးမဲ့အဖွဲ့အစည်းတွေမရှိတော့တဲ့အကြောင်းနဲ့ရသင့်ရထိုက်တဲ့အခွင့်အရေးတွေဆုံရှုံနေတယ်ဆိုပြီးတော့ထောက်ပြဝေဖန်ပါတယ်။အလုတ်သမားအခွင့်အရေးအခြေအနေသတင်းပေးဖို့ချက်ကိုတော့မအီတန်းစင်ကပြောပြထားပါတယ်။
ပြည်ရဲ့ရပိုင်းကရွှေပြည်သားမျိုးနွယ်ကမြန်မာပေါင်ချိန်ဖနက်ဆက်ယုံမှာအနည်းဆုံးလောခလာစာတွန်းမြင့်ပေးဖို့အပြန်ဖယ်ရီစီစဉ်ပေးဖို့စာရတွေကိုဆန္ဒပြတောင်းဆိုဖို့လုပ်ခဲ့တဲ့အလုံသမား26ယောက်အလုံကနေထုတ်ပယ်ခံခဲ့ရပါသည်။အလုံထုတ်ခံခဲ့ရတဲ့အလုံသမား26ယောက်ထဲမှာပါဝင်သူတယောက်ကခုလိုပြောပါသေးတယ်။
ကျွန်တော်ဒီကပြရနေ7000တောင်းတယ်။ဒီကိစ္စမျိုးဖယ်ရီစာစီစဉ်ပေးဖို့အခုချိန်မှာဒီကိစ္စကျွန်တော်တားကြက်နေတဲ့တားကြက်ရတော့ CD ကိုပေးဖို့ပေါ့နော်အဲ့လိုတားကြက်နေ CD ကိုပေးဖို့ပြောတယ်။အဲ့ဒီ3ကြက်နောက်ပြည်ကျွန်တော်အတင်းအားမှာရေးချစ်ဆောင်ကိုအရိကြအကြောင်းပြတာမျိုးကျွန်တော်ရှင်းနိုင်ပြီးပေါ့အခုချိန်မှာအပေါ်တော့အတကယ်ဖြစ်နေလို့သူတို့ကအဲ့ဒီလုံးဝမညှိနေနဲ့သူရဲ့အဲ့ဒီငွေ policy policy ဆိုတာလည်းထည့်ထည့်ပြောဒီကကဘာမှမဟုတ်ဘူးမလုပ်နိုင်ဘူးကျွန်တော်ဟိုကအခုတော့ရဲ့အချိန်ဒီခုမှာအလုပ်ကလည်းအရင်ရှားသွားရေဟိုကကုန်းလုံးကြီးအကုန်တက်နေတဲ့အချိန်မှာအလုပ်မရှိလို့ချင်းမဖြစ်ဘူးအဲ့ဒီအချိန်ကလာတော့သူတို့ကအခုကမတရားခံရတယ်လို့ပြတဲ့အတွက်ကျွန်တော်တို့ကညာကိုလက်မရှိအောင်ပြုလုပ်ကြည့်လို့တက်လို့ရတဲ့အနေအားရှိကိုကျွန်တော်တက်မယ်ပေါ့နော်ဒီကအမရီဟူတာကျွန်တော်ပြောတာပြောနေရနောက်ကျောင်းကမလုပ်ဘူးတော်တော်ကိုဘာများလုပ်နေစီတာမျိုးอ่ะအဲ့လိုမျိုးတစ်ချက်ကရှိပြီးရေဒီမှာငူရှိတယ်ကျွန်တော်မှဘာမှမရှိအဲ့လိုနေရာတစ်ခုမှာယူတော့ကျင်းပြင်းတော့လောရည်မှုတော့အများကြီးဆုံးတော့ဗောဗျာ
ပေါင်ချိန်ဖက်နှက်စက်ရုံအလုံသမားတွေနဲ့အလုံရှင်တွေကြားပြိပခတွေကိုစစ်ကောင်စီရဲ့အလုံသမားရေးရာဌာနဘက်ကညှိနှိုင်းပေးမှုတွေမရှိခဲ့ဘူးလို့အလုံသမားတွေကပြောပါလေVOA ကဆက်သွယ်ပေးမယ်လေပေါင်ချိန်စက်ရုပ်ဘက်ကပြက်လဲပြေဆိုတာမလုပ်ခဲ့ပါဘူးအမိမဖော်လို့တဲ့တာဝန်ရှိသူတယောက်ကတော့အလုံသမား26ယောက်ကိုအလုံထုတ်တာကခွင့်မဲ့ပြက်ကွက်တာကြောင့်ဆိုပြီးတော့အကြောင်းပြချက်ပေးပါသည်ပေါင်ချိန်အလုံသမားကိစ္စမှာအလုံသမားတွေဘက်ကအကူအညီပေးနေသူတယောက်ကတော့လက်ရှိအလုံကန်အခွင့်အလမ်းရှားပါမှုကိုအခွင့်ကောင်းယူပြီးတော့အလုံရှင်တွေဘက်ကခေါင်းပုံဖြတ်မှုတွေပိုများလာတယ်လို့ဝေဖန်ပါသည်အလုတ်လက်မဲ့ဖြစ်သွားပြီးတော့အလုတ်ရှာနေတဲ့မန်နင်းစည်းဆိုတဲ့အမျိုးသမီးတစ်ယောက်ကတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအလုတ်အကင်ရှားပါလာသလိုအလုတ်ခွင်အတွင်းမှာလောက်ခနဲ့ပတ်သက်တဲ့အခွင့်အရေးတွေလည်းဆုံးရှုံးလာတဲ့အကြောင်းပြောပြပါသည
်အလုတ်ကတော့လေသမီးကတော့ဘလို့ခက်ကြလဲဆိုတော့အခုအလုတ်တရားလည်းတိတ်ပြီးတော့မှဆက်ယုံနေရတော်တော်များများအလုံးတိတ်မခေါ်တော့ဘူးလေအဲ့လိုမျိုးဆိုတော့ခက်ခဲတော့ရှိရပါမယ်ခုကလေဆက်ယုံနေရလေသူတို့တရားအခုအော်ဒီဆိုလဲခေါ်တယ်မှာအခုတနင်္ဂနွေတွေပါခေါ်လို့ရှိရင်လည်းပတ်စံအောင်လေးကိုတိကျဆိုတော့အဲ့လိုမပေးဘူးပေါ့နော်ပြရသူတို့တွေကခေါ်တယ်ခေါ်ပွားလို့ရှိရင်လက်စားအောင်လည်းပြေဝအောင်မပေးဘူး။ဘာကြီးညာကြီးဆိုပြီးအဲ့လိုမျိုးတွေနှုတ်တယ်။အားနဲ့ဆိုတော့လေကိုယ်အိမ်စီးပွားရေးအခြေအနေနဲ့ကြတော့အဆင်ရမပြေဘူးလေ။အာစားတော့ရတာကြတော့အဆင်မပြေဘူးဆိုတော့ပြီးတော့တမီးကအလုပ်ခုရှာတော့လေလေသူတို့တွေကမခေါ်ဘူးပေါ့နော်။အင်တာဗျူးမရှိဘူး။အင်တာဗျူးမရှိဘူးအဲ့လိုပဲပြောတာ။ပြောတော့ခက်ခဲတော့ရှိအဲ့လိုမျိုး။
ကုံစင်တို့အစမတန်ကြီးမြင့်လာတဲ့အချိန်အလုံသမားတွေလာစာတိုးတောင်းတာနဲ့ခန်းစားဝတ်တချို့တောင်းဆိုလာတာတွေမှာအလုံရှင်တွေဘက်ကပြည်လက်အောင်နှိမ့်နိုင်တာတွေမရှိဘဲနဲ့အလုံဖြုတ်ပစ်တာတွေနဲ့ပိုးပြီးရင်ဆိုင်လာရတယ်ဆိုပြီးတော့အလုံသမားတွေဘက်ကပြောပါသည်အလုံလုံးတလောက်လောကမရတာတွေလည်းရှိတဲ့အကြောင်းဘကူတိုင်းမှာအလုံသမားအရေးကူညီဆောင်ရှောက်ပေးနေသူတယောက်ကပြောပါသည
်ဒီဘက်မှာကကျတော့ဘယ်လိုပြောမလဲဆိုတော့ဒီလောကလာစာတွေကရင်လို့မရတော့ဘူးပေါ့နော်အစာတို့ရှင်းရတဲ့ရက်တွေဆိုလို့ရှိရင်သူတို့လုံးဝပတ်စံပြန်မရဘူးပေါ့နော်ပတ်စံအဲ့အစားပေါ့လစာမဲနဲ့ရှင်းရသလိုဖြစ်နေတာ OBD တွေပါလည်းမရဘူးဒီလုံးမမလို့ရင်လည်းဥစ္စာပေါ့သူတို့ကစောင်းနေရတဲ့ဆင်းမစီဘူးစောင်းအခြားလို့တည်ပြောင်းမှုကြတော့လေသူတို့နေနေတာလုံးဝကိုလက်လန်းမမိတာလုံးဝတဲ့လုံးအားနဲ့ကျန်ရတဲ့သူရဲ့လုံးအားကလည်းလုံးဝကိုမမျှတမှုတွေဖြစ်နေတာပေါ့နော်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအရင် NLD အစိုးရလက်ထက်အလုသမားအေးဆောင်ရွက်ပေးနေသူတွေနဲ့အလုသမားတမကတွေပိတ်ပင်ခံရတာအပြင်အလုသမားရေးလှုပ်ရှားနေသူတွေထွက်ပြေးတိမ်းရှောင်နေရတာတွေလည်းရှိပါသေးတယ်။အလုသမားတွေကတော့သူတို့ဘက်ကအခွင့်အရေးကိုကာကွယ်ပေးမဲ့ဒါမှမဟုတ်လေကြားခံညှိနှိုင်းပေးမဲ့အဖွဲ့အစည်းမရှိတော့တဲ့အတွက်အခွင့်အရေးတွေပို့ပြီးတော့ဆုံးရှုံးနေတယ်လို့မကြာခဏဝေဖန်ပြောဆိုနေပါတယ်ရှင်။